ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ကအထက်မြင့်ရုံးခန်းအဆောက်အဦကြီးတစ်ခုမှာမနေ့ကဖြစ်ခဲ့တဲ့မိလောင်မှုကြောင့်သေဆုံးခဲ့ရသူအရေအတွက်က19ဦးရှိသွားပါပြီ။ဒါပေမဲ့မနေ့ညနေပိုင်းထိကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြရမှာမိလောင်ခဲ့တဲ့19ထက်အဆောက်အုံတဲ့ပိတ်မိနေသေးတဲ့ပျောက်ဆုံးနေသူအရေအတွက်ကိုအတိအကျမသိရသေးပါဘူး။မိခိုးငွေအများစုမရှိတော့ပေမဲ့တချို့မိလောင်မိခိုးငွေတွေဆက်ရှိနေတာကိုဒါကာမြို့တော်ရဲ့လူစီကားရဘန်နာရီအရက်ကဒီမိလောင်ခဲ့တဲ့စာအုပ်ထဲမှာတွေ့ခဲ့ရတယ်လို့ကယ်ဆယ်ရေးသမားတွေကဆိုခဲ့ပါတယ်။မိသက်သမားတွေအနေနဲ့လည်းပဒင်းပေါက်မှန်တွေကိုခွဲပြီးလူတွေကိုကယ်ထုတ်ခဲ့ကြတယ်လို့ပိတ်မိနေတဲ့အစိတ်မိခိုးငွေတွေကိုအပြင်ထွက်အောင်ကြိုးပမ်းခဲ့ကြပါတယ်။ဒါပေမဲ့မိလောင်ရတဲ့အကြောင်းရင်းကိုတော့အတိအကျမသိရသေးပဲဒီမိလောင်မှုတွင်ဒါဇင်နဲ့ချီတဲ့လူတွေကတော့တရားရရှိခဲ့ကြပါတယ်။မနေ့တုန်းကပဲဒီမိလောင်မှုကနေလွတ်မြောက်ဖို့လူတော်တော်များများကပရင်းပေါက်တွေကနေခုံချခဲ့ကြပါတယ်ဒါဇင်နဲ့ချီတဲ့မိသက်သမားတွေလည်းမိငိမ့်တက်ဖို့ကြိုးပမ်းခဲ့ကြသလိုမိသက်ရဟတ်ရင်တွေလည်းဆောက်ဥဘော်ကနေရင်းနဲ့ဖြံပြီးမိငိမ့်ဖို့ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ခင်ဗျ